အမေရိကန်ပြည်ထောင်စုမှာသမ္မတရိုင်းနဲ့မီဒီယာကြားအဖူထစ်တွေရှိခဲ့ပူးပေမဲ့သမ္မတဒေါနယ်ထရမ့်လက်ထက်မှာဝေဖန်တိုက်ခိုက်မှုတွေပိုမိုပြင်းထန်လာနေတဲ့အတွက်မီဒီယာတွေစူးစီးပြီးတုံ့ပြန်ဖို့ကြိုးစားနေကြပါတယ်။သမ္မတထရမ့်ကမီဒီယာတွေဟာဆွစ်ဖြစ်လောက်အောင်အနေရရှိတဲ့ပြည်သူရန်သူအဖြစ်နဲ့တုံ့နှုံပြောဆိုခဲ့သလိုသတင်းမီဒီယာတွေဘက်ကလည်းသမ္မတရဲ့ပြောဆိုချက်တွေဟာစိုးရိမ်စရာအနေရရှိတဲ့သဘောထားအဖြစ်ပြောဆိုထားကြတာပါ။သတင်းသာလွတ်လပ်ခွင့်အပေါ်ညစ်ပတ်တဲ့ဤတွေနဲ့ဖိနှိပ်နေတာတွေကိုတွန်းလှန်မယ်လို့ညင်ညာထားတဲ့ Boston Globe သတင်းစာကြီးရဲ့လှုပ်ရှားမှုမှာတော့နိုင်ငံတော်ဝန်ကသတင်းစာတွေဒီနေ့မှပူးပေါင်းပါဝင်လာကြပါတယ်။လှုပ်ရှားမှုမှာသတင်းဌာနပေါင်း350ပါဝင်ဖို့ကတိပြုထားကြောင်းလည်းသတင်းစာကပြောဆိုထားပါတယ်။ American ရဲ့အခြေခံရည်တည်ချက်တွေဟာသတင်းသမားတွေကိုပြည်တွင်းမှာသာမကပြည်ပမှာလည်းလွတ်လပ်မှုရဲ့စံနမူနာအဖြစ်ရာစုနှစ်ခုကျော်ကြာအကာအကွယ်ပေးလာခဲ့ပေမဲ့ဒီနေ့အချိန်မှာတော့ကြီးမားတဲ့ချင်းချောက်မှုနဲ့ရင်ဆိုင်နေရကြောင်းလဲ Boston Globe သတင်းစာရဲ့ Editor အာဘော်ကရေးသားခဲ့ပါတယ်။တူရကီ၊ရုရှား၊တရုတ်၊အီရတ်နိုင်ငံတွေကအာဏာရှင်ဆန်ဆန်အုပ်စိုးသူတွေပြည်တွင်းမှာသတင်းသမားတွေကိုဖိနှိပ်နိုင်အောင်အားပေးရရောက်ကြောင်းလဲပြောဆိုခဲ့ပါတယ်။ New York Times သတင်းစာ Editor အာဘော်တာဝန်ခံ James Bennett ကလည်းနိုင်ငံတော်ဝန်ကသတင်းစာတွေစီးပွားရေးနိုင်ငံရေးအရာဖိအားပေးခံရခြင်းမှာမီဒီယာတွေဘက်ကမမမမရက်တီသွားမှာဖြစ်ကြောင်းနဲ့ညီညွတ်မှုကိုပြသဖို့အရေးကြီးကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ။